နိုင်ငံတွင်ဆက်ရှက်နှစ်ကြာပြည်ပကဆုံးသက်ဖို့ရည်ဆွေးနွေးဖို့အာဖဂန်နစ္စတန်အစိုးရကအဆိုပြုတဲ့စစ်ဆင်ရေးနိုင်ရေးအဖွဲ့ကိုတာလီဘန်အဖွဲ့ကလက်မခံဘဲပယ်ချလိုက်ပါတယ်။အာဖဂန်အစိုးရဟာလတော်ကြာနှောင့်နှေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်အမျိုးသမီး9ဦးပါတဲ့31ယောက်ပါစစ်ဆင်ရေးနိုင်ရေးအဖွဲ့ကိုဇာတာပိဋိကကျင်းညာခဲ့တာပါ။တာလီဘန်အဖွဲ့တွေကအာဖဂန်အစိုးရတပ်တွေကိုနိုင်ငံရဲ့မြောက်ပိုင်းမှာဇက်တိုက်ဆိုသလိုထိုးစစ်တပ်တွေဆင်နွှဲတိုက်ခိုက်နေချိန်မှာပဲအခုလိုပြန်ချလိုက်တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးနဲ့နိုင်ငံတောင်ပိုင်းကဟီရတ်မြို့တွေမှာတော့ COVID-19 ရောဂါကူးစက်နေတာကြောင့်အဝင်အထွက်တွေကိုတစိတ်တပိုင်းပိတ်ပင်ထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇိုင်ဘူဟူလာမူဂျာဟစ်ကအာဖဂန်ဆိုရရဲ့စစ်ကြေးရေးအဖွဲ့ဟာအားလုံးကိုကူစားမပြုကြောင်းဒါကြောင့်ရရှိထားတဲ့သဘောတူညီချက်နဲ့မကိုက်ရည်သလိုချမှတ်ထားတဲ့မူတွေကိုချိုးဖောက်တာဖြစ်ကြောင်းစနေနေ့ကပြောပါတယ်။အမေရိကန်နဲ့တာလီဘန်တို့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်မှာအပြစ်ခတ်ရဲစဲနိုင်ဖို့အရေးတာလီဘန်တို့အနေနဲ့အာဖဂန်ဆူရနဲ့ဆွေးနွေးပွဲတွေပြန်ဆက်ရမယ်လို့ပါရှိပါတယ်။ပြန်လည်အနေနဲ့14လအတွင်းအမေရိကန်တပ်တွေရုတ်သိမ်းထွက်ခွာရမယ်လို့သဘောတူထားပါတယ်ခင်ဗျ။